အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အွန်လိုင်းလောင်းကစားမှုတွေနဲ့ဖုန်းဆက်လိမ့်လည်မှုတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းဖို့နဲ့တာဝန်ယူဖြည့်ရှင်းဖို့တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကအကြံပေးနေမှာပန်ကြားလိုက်ပါတယ်။မြန်မာနဲ့ထိုင်းပါဝင်တဲ့အာဆီယံဆယ်နိုင်ငံအဖွဲ့နဲ့တရုတ်တို့ပူးပေါင်းမှုကိုတိုးမြှင့်ပြီးနေဆက်ကျော်ဖြတ်ဖြစ်ပေါ်တဲ့ရာဇဝတ်မှုတွေနှိမ်နှင်းရေးကိုအရေးတကြီးကိစ္စရပ်တစ်ခုအနေနဲ့လှုပ်ဖို့လဲအကြံပြုပါတယ်။ဒီလိုလောင်းကစားနဲ့လိမ်လည်မှုအများပြားဟာထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဖြစ်နေပြီးဒါဟာတရုတ်နဲ့တခြားနိုင်ငံသားအများပြားကိုထိခိုက်စေတယ်လို့ဝန်ကြီးကပြောကြားချက်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဌာနထုတ်ပြန်ချက်မှာဖော်ပြပါတယ်။တရုတ်အနေနဲ့တရားဥပဒေစိုးမိုးရေးမှာရောရှိတော်ရေးဆက်ချက်လက်ချက်တော်လာနိုင်တဲ့အန္တရာယ်ကင်းတဲ့ဝန်ကျင်ဖြစ်ဖို့ပါအာဆီယံနိုင်ငံတွေနဲ့ထိုင်းနိုင်ငံမှာပူးပေါင်းဆောင်ရွက်လိုတဲ့ဆန္ဒရှိတယ်လို့ပြောပါတယ်။ဒေတာရင်းကိုယ်စားလှယ်တွေနဲ့ရှာရှာပါပါတွေ့ဆုံပွဲမှာအခုလိုပြောတာပါအရှိတောင်အရှာဒေတာတလောဖုံးဆက်လိမ့်လည်မှုတွေနဲ့လူကုန်ကူးမှုအန္တရာယ်တနေ့တခြားများလာတာနဲ့ပတ်သက်ပြီးတရုတ်စစ်အကကစိုးရိမ်မှုတွေတိုးလာတဲ့အတွက်အခုလိုလုံခြုံရေးတွန်းမြှင့်မှုကံလန်းလိုက်တာဖြစ်ပါတယ်။